အမေရိကန်ပြည်သူမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးမှာထိခိုက်လာနိုင်တဲ့ဓာရီကနေတက်တရာရစေမယ့်အစီအစဉ်တွေအတွက်တမန်တော်နဲ့ထရန်ရီပပလီကန်လွတ်တော်အမတ်တွေနဲ့အင်္ဂါနေ့ကဆွေးနွေးကြပါရဲ့
President also went to Capitol Hill today to meet with members of the United States Senate Republican Caucus.
သူကလည်းတော့မတင်နဲ့စီးပွားရေးစီစဉ်တွေကိုဆွေးနွေးရမှာအခွန်တက်တာဝန်ကိစ္စအငြင်းစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေကအလို့သမားတွေနေထိုင်မကောင်းဖြစ်တဲ့အခါလက်စားအပြင်းနဲ့ခွင့်ရရှိကိစ္စတွေပေါ်နေကြောင်းသူတို့မှာ Mike Pence ကအင်ဂျီရောသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ခွန်နေလျှော့ဖို့ရေးစဉ်းစားထားတဲ့ပုံမှာတော့သမားရဲ့ Republican Party ကရောအတိုက်ခံဒီမိုကရက်ပါတီကပါတတော်မတ်တီချာကောက်ကွက်သူတချို့လည်းရှိပါတယ်။ထို့သောလူနည်းစုခေါင်းဆောင်ချက်ရှူမာကတော့ဗိုင်းရပ်စ်ကိုကူးစက်မှုရှိမရှိစမ်းသပ်စစ်ဆေးနိုင်စွာတွန်းမြင်ရေးကိုဦးစားပေးဖို့တိုက်တွန်းနေတာပါ။ဒါမှမဟုတ်ကတော့စမ်းသပ်စစ်ဆေးရဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့အမေရိကန်အနေနဲ့အဆင်ပြေပြေဆောင်ရွက်ထားတယ်လို့ယူဆရတဲ့အကြောင်းထို့သောကူစက်ရေးနဲ့တွဲဆုံပြီးမှပဲတင်းတောက်တွေကိုပြောထားပါတယ်။ထို့သောမှာပန်စ်ကတော့ဗိုင်းရပ်စ်ကူးစက်မှုရှိမရှိစမ်းသပ်စစ်ဆေးမှုအတွက်ကုန်ကျစရိတ်ကိုအမေရိကန်ကျန်းမာရေးအာမခံကုမ္ပဏီတွေကကြားခံမှာဖြစ်ကြောင်းပြောဆိုခဲ့တာပါ။ဒီစီးရဲကုန်ကျစရိတ်အပြင်ကုသမှုအတွက်ကိုပါပေးဖို့အာမခံကုမ္ပဏီတွေအားလုံးကသဘောတူကြတယ်လို့လည်းအင်ဂျီရောမှာကုမ္ပဏီမှုဆောင်ရရှိရင်းအင်္ဂါနေ့စောပိုင်းတွေ့ဆုံပြီးမှပဲသူသမားကပြောခဲ့ပါတယ်။လူနာတွေအိမ်မှာနေထိုင်ရင်စစ်ကုသခံရမှာကုန်ကျမဲ့စိတ်ကိုလည်းကုမ္ပဏီကပဲပြေးနိုင်တယ်လို့လည်းသူကပြောပါတယ်။အမေရိကန်ပြည်သူမှာအင်္ဂါနေ့အထိဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူ950ကျော်ရှိနေပြီးသေဆုံးသူ29ယောက်ထိရှိနေပါတယ်။